ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမေအောင်လာရဲ့၈ရက်ကြာအိန္ဒိယနိုင်ငံခီးစဉ်မှာနိုင်ငံနယ်စပ်ဒေသကလက်နက်ကင်အဖွဲ့တွေအရေးအလေးထားဆွေးနွေးနိုင်ပွဲရှိသလိုအိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံရဲ့ပိုလန်မှစီမံကိန်းပေါ်တံပြန်ဆောင်ရွက်တာတွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံကိုဒီလ9ရက်နေ့ကစတင်ရောက်ရှိပြီး14ရက်နေ့မှာတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိုက်တလီအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ဒိုဗာလ်ဒိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဒီခီးစဉ်မှာအိန္ဒိယနိုင်ငံအစိုးရဘိုင်းကခေါင်းဆောင်တွေအပြင်အိန္ဒိယတက်မတော်ကြီးရေလီဦးစီးချုပ်များကော်မတီဥက္ကဋ္ဌနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံတက်မတော်နှစ်ခုအကြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးဖို့ရှိသလိုအကြီးစားဆက်မှုလုပ်ငန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်အိန္ဒိယနိုင်ငံနယူးဒေလီကမြမအရေးလှုပ်ရှားသူဦးညိုထွန်းကတော့ဒီခီးစဉ်မှာနှစ်နိုင်ငံနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအရေးကိုလည်းအလေးထားဆွေးနွေးပွဲရှိကြောင်းသုံးသပ်ပါတယ
်။အိန္ဒိယမြမနိုင်ငံတွေကလုံးဝမအခြေချပြီးလှုပ်ရှားနေတဲ့အခွင့်အပါလိမ့်မယ်ထင်တယ်။ဒီလိုနာမည်သက်ပြောရင်တော့တပည့်ကိုပြီးနာကဖြစ်မယ်ထင်တယ်ဗျ။ဘာလို့လဲဆိုတော့ဒီဟာအရေးကြီးတာလေကျွန်တော်မြင်လာတော့အခုမကြသေးခင်ကဒီ UNSC စီးပွားမှာဒီရန်လေပေါင်းစည်းရေးဖွဲ့တွေကြတာလို့ပါတယ်နော်။ကျန်တဲ့ဒီကုတီတို့ဟောတာဝန်ဝန်တောင်းတာရရှိလာတယ်ဒီကိစ္စမှာဒီမာစစ်တပ်အနေနဲ့ရောဒီဗမာစစ်တပ်ခေါင်းဆောင်ဘိုင်းအနေနဲ့လည်းခေါင်းခဲတွေဖြစ်လာတယ်ခင်ဗျခေါင်းခဲတွေဖြစ်လာတော့အခုဒီကြီးစင်မှာကျွန်တော်နေရာတော့အဲ့ဒီကိစ္စလေးထည့်ဆွေးနွေးနေမှာခင်ဗျ
ဒီလ3ရက်နေ့ကလည်းစကိုင်းတိုင်းဒေသကြီးအထက်ပိုင်းတမူးဒေသမှာခိုအောင်းနေတဲ့အိန္ဒိယနိုင်ငံကကတဲ့လက်နက်ကင်တွေကိုရှင်းလင်းရေးအတွက်မြန်မာနိုင်ငံအမျိုးသားလွတ်တော်မှာဆွေးနွေးခဲ့တာတွေရှိပါတယ်အိန္ဒိယအစိုးရနဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့အစည်းအခြားအရေးတကြီးဆွေးနွေးနိုင်တဲ့အချက်ကိုလည်းဦးညိုထွန်းကအခုလိုပြောပါတယ
်ကျွန်တော်ပြန်လာတော့အခုတိကျတော့လုပ်နေတဲ့ဒီ one belt one road ဒီစားအိန္ဒိယရဲ့ပြည်မာကြီးရောအကျိုးစီးပွားကိုချိန်ကျတယ်လို့ထင်တယ်ချိန်ကျတယ်လို့ထင်တော့သူကဒီထဲမှာမပါနိုင်ဘူးမြင်တယ်တစ်ခါမှလည်းဒီပါကစ္စတန်နဲ့အဲဒီတရုတ်နဲ့ပေါင်းပြီးတော့သူကဟို economic corridor ဆိုတဲ့စီးပွားရေးအင်္ဂါကမှကြီးအကြီးကြီးဒေါ်လာဘီလီယံပေါင်းများတော့အောက်တစ်ကုန်ကြခံပေါက်မှာပေါ်မှာပြောအဲ့ဒါကပြည့်ရဲ့ကကက်ရှီယာဘာညာပြဿနာတွေပေါ့ဗျာအဲ့ဒီပြဿနာတွေကဖြစ်ခဲ့တယ်လို့ပြောချင်အဲ့ဒါကြောင့်လေဒီ wonder one road ပါဒီဗမာအစိုးရချင်းချင်းဝင်ပါမတော့အိန္ဒိယအစိုးရဆွဲမှုကျူလာတာလေဒီပြည်ထဲမှာဖြစ်တော့ဖြစ်နိုင်ပါတယ
်အိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့တရုတ်နိုင်ငံကမြန်မာပြည်ကိုမဟာဗျူဟာမြောက်ထိုးပေါက်လာမှုကိုတံပြန်ဖို့အတွက်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနိုင်ကြောင်းဒါဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မဲ့ at east call ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်နိုင်ကြောင်းရေးသားဖော်ပြကြပါတယ်ပြည်နိုင်ငံအခြေစိုက်မြမအရေးလေးလာတုံသက်သူဒေါက်တာလှကျော်စောကတော့မြမအစိုးရဟာအင်အားကြီးနှစ်နိုင်ငံအကြားမှာသတိထားဆောင်ရွက်ဖို့လိုအပ်ကြောင်းထောက်ပြပါတယ်
အိန္ဒိယနဲ့တရုတ်ကဟိုတင်မကပြူဟာပြိုင်ဆိုင်မှုတွေတော့ရှိပါတယ်ရှင့်သူကနေဟိုတလောကလုတ်တဲ့အဲပိုလာမာဂျီဖိုရမ်ကိုအိန္ဒိယကအစ်စ်နဲ့အရာရှိရဲ့ထွက်တယ်လေသဘောကတော့သူတို့မကြည်နက်တာကိုပေါ်ပြလာပေါ့အဲ့တော့ကျမတို့ဗမာပြည်လေတရုတ်နဲ့ဆက်ဆံရေးတွေစိတ်ကောင်းလာတဲ့အောက်မှာဒီ NLD အစိုးရကအခုချင်းအနောက်နိုင်ငံအစိုးရတွေကလည်းကျတော့နိုင်ခိုက်တာပြုရတယ်လို့သူတို့နဲ့ပတ်သက်လို့ဒီကနေ့ပတ်သက်အဆုံးပေါ်ရနော်အဲ့တော့အိန္ဒိယအနေနဲ့ကလေသူကအရှိညော policy အရာသူကဒီအာရှနိုင်ငံတွေကိုစီးယုံမှဖြစ်တာဟုတ်အဲ့ဒီအတွက်ဗမာပြည်ကိုနှမ်းစီးယုံတာအဲအိန္ဒိယကအဲ့လိုစီးယုံလာတဲ့ဟာကိုဟိုတရုတ်နဲ့ဟိုမျက်နှာပြတ်မခံနိုင်နဲ့အိန္ဒိယနဲ့လည်းဆက်ဆံရေးကောင်းမှုလို့ပဲ
လောလောဆယ်ဘူတန်အိန္ဒိယနိုင်ငံစစ်ကင်းနဲ့တရုတ်နိုင်ငံတိဘက်သုံးနိုင်ငံနယ်စပ်ဒေသမှာအိန္ဒိယနဲ့တရုတ်စစ်တပ်အကြားတင်းမာမှုတွေဖြစ်နေတာဟာလည်းသတိထားစရာအချက်ဖြစ်သုံးသပ်ပါတယ်ချစ်ကြည်ရဲ့ခီးစဉ်ဖြစ်လာရောက်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့မြမတက်မတော်ကိုစလဲအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတော့ဗုဒ္ဓဂါယာနဲ့ဘာယာနတိမြို့တွေကိုတွားရောက်ခဲ့တယ်လို့ဂုဂျရတ်ပြည်နယ်အမာဒါဘတ်မြို့ကိုလည်းတွားရောက်ခဲ့ပါတယ်ဒီကိုစလဲအဖွဲ့မှာကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကာကွယ်ရေးဦးစီးချုပ်ယုံကတက်မတော်ရာရှိကြီးတွေနဲ့အတူမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တိုင်းမှုအနောက်မြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုတို့လိုက်ပါခဲ့ကြပါတယ်